ကမ္ဘာတစ်လောကိုဗစ် -19 ရောဂါဖြစ်သူပေါင်း 134.8 သန်းနီးပါးရှိနေကြောင်း Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်အချက်အလက်စင်တာကစနေနေ့အစောပိုင်းမှာထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူ31သန်းနဲ့အများဆုံးဖြစ်ပြီးကူးစက်ခံရသူ 73.3 သန်းနဲ့ဘရာဇီးလ်ကဒုတိယ 73.2 သန်းရှိတဲ့အိန္ဒိယကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အိန္ဒိယမှာ9ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်လာနေပြီး24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 35,384 ဦးထိစံချိန်တင်များပြားလာကြောင်းစနေနေ့မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ
် People are misunderstanding that
COVID-19 ကာကွယ်ဆေးထိုးရာကြောင့်ကူးစက်မှုရပ်သွားမယ်လို့ယူဆနေကြပုံရပြီးဒါဟာလူတွေနားလည်မှုလွဲနေကြတာပါတဲ့ဒီလိုမဟုတ်ရတဲ့အကြောင်းပြင်းထန်တဲ့ကူးစက်မှုနဲ့သေဆုံးမှုတွေရပ်တန့်နိုင်ရေးအတွက်ကာကွယ်ဆေးထိုးနေတဲ့တစ်ချိန်တည်းမှာပဲကူးစက်မှုလျှော့ချနိုင်ဖို့လဲလိုအပ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပြောခွင့်ရ Margaret Harris ကပြောဆိုခဲ့တာပါရှာရှာပါပါအုံနောက်သွေးခဲမှုဟာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကြောင့်လည်းဖြစ်နိုင်ခြေရှိတယ်ဆိုတဲ့အစီရင်ခံချက်ထွက်လာပြီးတဲ့နောက်ဗြိတိန်မှာဒီကာကွယ်ဆေးထိုးထားသူတွေစိုးရိမ်နေကြသလိုခေါင်းမူးခေါင်းကိုက်ဖြစ်တယ်လို့ဆိုပြီးစီးကံလာပြသူတွေလည်းများလာနေကြောင်းအရေးပေါ်ကုသရေးဆရာဝန်တွေကပြောပါတယ်။အုံနောက်သွေးခဲမှုနဲ့ AstraZeneca ကာကွယ်ဆေးဆက်ဆက်မှုကိုဥရောပသမ္မတဆေးဖက်ဆိုင်ရာတာဝန်ရှိသူတွေထုတ်ပြန်ကြေညာခဲ့ပြီးနောက်နိုင်ငံတချို့မှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးထိုးနှံမှုနဲ့ပတ်သက်ပြီးစီးမြင့်သစ်တွေထုတ်ပြန်ကြပါတယ်။AstraZeneca ကာကွယ်ဆေးကို Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့ဗြိတိန်နဲ့ဆွီဒင်ပူးပေါင်းထုတ်လုပ်ခဲ့တဲ့ဗြိတိန်မှာအရွယ်ရောက်ပြီးသူအသက်30အောက်လူငယ်တွေကိုပဲ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးပေးမယ်အကြောင်းပြောဆိုထားပါတယ်။ AstraZeneca ရဲ့ကာကွယ်ဆေးကိုကလေးတွေဆဲကျော်သက်တွေနဲ့ဆန်းသတ်နေတာကိုလည်း Oxford သုတေသနပညာရှင်တွေဆိုင်းငံ့ထားပါတယ်။စပိန်နဲ့ဖိလစ်ပိုင်မှာတော့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုအသက်60အထက်လူကြီးတွေကိုကန့်သတ်မှာဖြစ်တယ်လို့အီတလီကလည်းအလားတူညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ Washington Post သတင်းစာကဖော်ပြပါဗျ။ဥရောပမှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုလူ34သန်းထုတ်နှံထားပြီးတဲ့နောက်ရှာရှာပါပါအုံနောက်သွေးခဲမှုဖြစ်တဲ့ဆိုသူက200လောက်သာရှိကြောင်းအစီရင်ခံချက်ရရှိထားတယ်လို့ဥရောပဆေးဘက်ဆိုင်ရာဌာနကပြောပါဗျ။ဂျပန်မှာတော့ COVID-19 ကူးစက်မှုများလာတာကိုတိုက်ဖြတ်ရေးအတွက်မြို့တော်တိုကျိုမှာတလကြာတစိမ့်တစ်ပိုင်းအရေးပေါ်အခြေအနေကြီးညာတတ်မှတ်မယ်အကြောင်းဝန်ကြီးချုပ်ယိုရှီဟီဒေရှုဂကတောက်ကြာနေမှာပြောဆိုထားပါတယ်ရှင်